ကိုရိုနာဗိုင်းရပ်ကြောင့်နိုင်ငံကိုကိုဗတာပိတ်ဆို့ထားလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံဟာငတ်မခေါင်းပါမဲ့အန္တရာယ်အလားအလာအရှိဆုံးဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုလည်းလျှော့ပေးသင့်ပါတယ်လို့ဗိုလ်ထုနေကသူကဆိုပါတယ်။မနေ့စောပိုင်းကစပြီးမြောက်ကိုရီးယားဟာနိုင်ငံတွင်းအဝင်ထွက်ကိုပိတ်ထားခဲ့တာကြောင့်စီးပွားရေးထိခိုက်ခဲ့ပြီးအဓိကကုန်သွယ်ဘက်တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးကဖြူးဖြူးဖြောက်ဖြောက်ပဲရှိခဲ့ပါတယ်။မြောက်ကိုရီးယားမှာစားနပ်ရိက္ခာကျတဲ့ရှိနေပြီလို့နိုင်ငံတော်ပိုင်း KCTV ကဂျွန်လတုန်းကဝန်ခံခဲ့ပြီးလက်အစိုက်ပြိုးရေးကဏ္ဍကလည်းဖုတ်လိုက်ဖုတ်လိုက်ဖြစ်နေတာကိုသတိပေးခဲ့ပါတယ်။အဒီလာမှာပဲခေါင်းဆောင်ကင်ဂျုံအန်ကစားနပ်ရိက္ခာချင်းတွေကကြက်တက်ထက်ကြက်လာနေတယ်လို့ပြောခဲ့ပါတယ်။သူ့ရဲ့ယူကလီးယားနဲ့တိုက်ချင်းပြစ်ဒုံးကျည်အစီအစဉ်ကြောင့်မြောက်ကိုရီးယားနိုင်ငံပေါ်နိုင်ငံတကာကအမျိုးမျိုးပိတ်ဆို့ရေးယူထားတာပါငတ်မခေါင်းပါမှုတန်းအခမ်းရနိုင်ဆုံးကကလေးနဲ့တက်ကြီးရွယ်တွေဖြစ်ပြီးလူသားချင်းစာနာထောက်ထားမှုနဲ့အသက်ကယ်တင်ရေးအထောက်အကူလိုနေတဲ့အချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အဲ့ဒီလိုပိတ်ဆို့အရေးယူထားတာတွေကိုပြန်လည်တုံ့တက်ပြီးရှော့ပေးတင်ပါတယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်သိုမတ်စ်ကင်ထာနာကတိုက်တွန်းလိုက်ပါတယ်